လို့လူတွေများတဲ့ Lebanon Town ပြည်သူ့ဆန္ဒပြပွဲဟာပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအခုတလော့မကြာခဏပေါ်ပြနေတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်။ကန့်ကွက်ဆန္ဒပြပွဲမှာပါဝင်တဲ့မအေးနဲ့နဲ့မတ်တတွဲဝင်းတို့ကိုတတိပြောင်တဲ့တာမဏိအမျိုးသမီးတွေရဲ့ဖြစ် September 26ရက်နေ့တို့ New York Times သတင်းစာမှာပေါ်ပြပါတယ်။ကန့်ကွက်ဆန္ဒပြပွဲသတင်းကိုအနောက်တိုင်းသတင်းမီဒီယာတွေမှာမကြာခဏပေါ်ပြတာကြောင့်ဝက်ပေးရွာကိုကဘာကသိလာပါတယ်။စီအစိုးရလက်ထက်မှာအခွင့်အရေးခံစားပြီးလုပ်ကင်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေထဲမှာမုံရွာချင်းတီတောင်စီမံကိန်းလည်းပါဝင်ပါတယ်။ဒါကြောင့်ဒီကိစ္စဟာဦးသိန်းစိန်အစိုးရကိုစိန်ခေါ်နေတဲ့ပြဿနာဖြစ်ပါတယ်။ကျင်းနီတူဖော်တဲ့တရုတ်ဝမ်ပောင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင် limited ကတော့ပြတ်ထန်းထားတဲ့စီကံအတိုင်းကျင်းနီထုတ်လုပ်ကြောင်းအောက်တိုဘာ15ရက်နေ့ကရန်ကုန်မှာသတင်းမီဒီယာကိုရှင်းပြသွားပါတယ်ဒေသခံတွေဟာလေဘရောင်းတောင်စီမံကိန်းကိုမရမဆိုင်မချင်းတိုက်ပွဲဝင်ကြဖို့အောက်တိုဘာ18ရက်နေ့ကစလင်းကြီးမြို့နယ်ဆယ်ဒီရွာမှာကျင်းပတဲ့ပြည်သူညီလာခံမှာဆုံးဖြတ်လိုက်ပါတယ်
မွန်ရွာခရိုင်ကကျင်းနီတောင်တွေဖြစ်တဲ့စပယ်တောင်ကျင်းစင်တောင်နဲ့လေဘရောင်းတောင်မှာကျင်းနီထုတ်ယူဖို့ကြိုးပမ်းခဲ့တာဟာမဆလာဆိုရှယ်လစ်ခေတ်ကတည်းကဖြစ်ပါတယ်။1985ခုနှစ်ကနေ1994ခုနှစ်အထိအမှတ်တတူတွင်လုပ်ငန်းနဲ့ယူဂိုစလဗ်အစိုးရကုမ္ပဏီတို့ဖက်ဆက်လုပ်ပြီးစပယ်တောင်မှာကျင်းနီထုတ်ယူခဲ့ပါတယ်။ဒါပေမဲ့ငွေရင်းနှီးနည်းလို့မျှော်လင့်ထားသလိုဖြစ်မလာပါဘူး။ဒါကြောင့်မို့ကနေဒါနိုင်ငံ Ivanhoe Mine ကုမ္ပဏီနဲ့အမှတ်တတူတွင်လုပ်ငန်းဟာစပယ်တောင်နဲ့ကျင်းစင်တောင်မှာကျင်းနီထုတ်ယူပြီးတဝက်စီခွဲယူကြဖို့1996ခုနှစ်မှာသဘောတူခဲ့ကြပါတယ်။မြမအိုင်ဗင်ဟိုးဖက်ဆက်ကုမ္ပဏီကိုထူထောင်ခဲ့ပါတယ်။1998ခုနှစ်မှာကျင်းနီတန်ချိန်2000ခွဲစတင်ထုတ်လုပ်နိုင်ခဲ့ပါတယ်။စပယ်နဲ့ကျင်းစင်တောင်မှာအထွက်နဲ့လာလို့လေဘရောင်းတောင်စီမံကိန်းလည်းပါဝင်လာတာဖြစ်ပါတယ်
။ Ivanhoe ကုမ္ပဏီရဲ့ငွေရင်းဟာဒေါ်လာတန်100လောက်ရှိလာပြီးဂျပန်ကုမ္ပဏီကလည်းရင်းနှီးထားပါတယ်။ဒါပေမဲ့စိုက်ထားတဲ့ငွေရင်းကိုကျင်းနီရောင်းလို့ရတဲ့ငွေနဲ့အရင်ဆုံးပြန်ဆက်ဖို့သဘောတူတာမို့ငွေရင်းပြန်ရတဲ့2005ရောက်မှအိုင်ဗန်ဟိုနဲ့အမှတ်1တပ်တူလုပ်ငန်းအားဒေါ်လာ10သန်းစီရယူနိုင်ကြပါတယ်။နောက်တော့ကျင်းနီအထွက်များရင်များသလိုအမြတ်ဆုံးလည်းများလာပါတယ်။ကျင်းနီရောင်းရငွေ400ခန့်နှုန်းတပ်တူတွင်ဝန်ကြီးဌာနကိုပေးရပါတယ်။2010မှာအမှတ်1တပ်တူလုပ်ငန်းရဲ့ကျင်းဒီအစုရှယ်ယာကိုစီအုပ်စုပိုင်ညမစီးပွားရေးဥပိုင် limited လက်ထဲကိုလွှဲပြောင်းပေးလိုက်ပါတယ်။ Ivanhoe ကတော့သူပိုင်တဲ့အစုရှယ်ယာကိုတရုတ်ဝမ်ပောင်ကုမ္ပဏီကိုရောင်းလိုက်တာမို့ကျင်းဒီစီမံကိန်းဟာမြန်မာတရုတ်ဖက်ဆက်လုပ်ငန်းဖြစ်လာပါတယ်
။ပိုင်ရှင်လွှဲပြောင်းချိန်မှာဒေါ်လာ3သန်းကျော်ကျပ်ငွေတန်း2000ကျော်တန်ဖိုးရှိတဲ့ကျင်းဒီတန်ချိန်300ကျော်အလွဲသုံးစားလုပ်မှုပေါ်ထွက်လာတဲ့အကြောင်းစက်တင်ဘာ18ရက်နေ့ထုတ် The Voice စာဆောင်မှာဖော်ပြထားပါတယ်။ဆက်ယုံမှုဦးအောင်လောဟာနဲ့ပို့ဆောင်ရေးတာဝန်ခံဦးကျော်ဆွေတို့ကိုစလင်းကြီးမြို့နယ်ရဲတပ်ဖွဲ့စခန်းကဩဂတ်စ်လကုန်ပိုင်းမှာဖမ်းဆီးအရေးယူထားတယ်လို့ဆိုပါတယ်။အဒီအလွဲသုံးစားလုပ်မှုကိုကျင်းဒီဆက်ယုံဝန်ထမ်း46ဦးက2011ခုနှစ်စက်တင်ဘာ1ရက်နေ့ကတည်းကသက်ဆိုင်ရာတိုင်းဒေသဝန်ကြီးချုပ်နဲ့ပြည်ထောင်စုဝန်ကြီးကိုတိုင်ကြားခဲ့ပေမယ့်အရေးမယူတာကြောင့်သမရကိုပါတိုင်ရတာလို့ဆိုပါတယ်။စလင်းကြီးမြို့နယ်ရဲစခန်းဟာအရေးယူဖို့ကြန့်ကြာနေတာကြောင့်အမှုမှာပါဝင်တဲ့နိုင်ငံသားတွေပြည်ပကိုထွက်ခွာသွားနိုင်ခဲ့တယ်လို့သိရပါတယ်။
တကယ်တော့ဦးအောင်လောဟာနဲ့ဦးကျော်စွေဟာ Ivanhoe ကမန်နေဂျာ Glenn Ford ခိုင်းတဲ့အတိုင်းလုပ်တာဖြစ်လို့အဖြစ်မရှိကြောင်းညီဖြစ်သူဦးအောင်လောကီးကသမရချီစာရေးပန်ကြားထားတယ်လို့ September 25ရက်နေ့ထုတ်အေယာဝတီသတင်းစာဆောင်မှာဖော်ပြပါတယ်။ကျင်းဒီတန်ချိန်300ကျော်ရန်ကုန်မှာသိမ်းထားတာမျိုးကိုအထက်လူကြီးမပါဘဲမလုပ်ရဲဘူးလို့ဆိုပါတယ်။တတူတွင်ဝင်ကြီးဌာနလက်အောက်မှာအမှတ်1နှစ်3ဆသဖြင့်တတူလုပ်ငန်း3မျိုးရှိပြီးရွှေငွေခဲသွတ်ကျင်းနီတန်တံပြူနဲ့ကြောင်မီးသွေးထုတ်လို့ရမှာပါဝင်နေပါတယ်။နောက်ပြီးတော့ကြောင်မြက်လုပ်ငန်းပလဲလုပ်ငန်းစားလုပ်ငန်းစတာတွေလည်းရှိပါတယ်။လွန်ခဲ့တဲ့နှစ်ကကြောက်စိမ့်ဒေါ်လာတန်2000ဘူးတင်ပို့ရောင်းချနိုင်ခဲ့ပါတယ်။စီအစိုးရခေနိုင်ငံခြားရင်းနှီးမြှုပ်နှံမှုထဲမှာတတူတွင်လုပ်ငန်းဟာပြစ်စမနေရကလိုက်နေပြီးမြန်မာ Ivanhoe ကျင်းဒီလုပ်ငန်းဟာအကြီးဆုံးဖြစ်ပါတယ်။အပြစ်ရအဖွဲ့နဲ့တရုတ်ကုမ္ပဏီတွေလည်းမိုင်းလုပ်ငန်းကန်ထရိုက်ရကြပါတယ်။အခုတော့စပယ်တောင်နဲ့ကျင်းဒီတောင်မှာကျင်းဒီကုန်ကန်နည်းဖြစ်နေလို့တရုတ်ငွေရင်းနဲ့လေဘရောင်းတောင်စီမံကိန်းအကောင့်ထဲပေါနေတာဖြစ်ပါတယ်ခင်ဗျာ။